တော်ရရှိမြခင်ဗျာကောင်းငင်ဘုံမှာရှိတော်မူတဲ့သာဝရရှင်မြတ်စွာဘုရားသခင်ဟာကဲတင်ခြင်းလမ်းကိုပြညွန့်ဖို့သားတော်ယေရှုကိုဒီလောကကမ္ဘာမြေကြီးပေါ်ကိုဆီလွတ်တော်မူခဲ့ပါတယ်သားတော်ယေရှုခရစ်ဟာကောင်းငင်ဘုံသို့ပြန်လည်တက်ကြွသွားတော်မူတဲ့အခါတန်ရှင်းသောဝိညာဉ်တော်ဘုရားကိုခမည်းတော်ဘုရားကဆီလွတ်တော်မူခဲ့ပါတယ်ဒါကြောင့်ခမည်းတော်ဘုရားသားတော်ဘုရားတန်ရှင်းသောဝိညာဉ်တော်ဘုရားတို့ပါဝင်တော်မူလျက်သုံးပါးပေါင်းတလုံးတဝါရီဖြစ်တော်မူသောအများသိတဲ့အခေါ်အဝေါ်အတုံးအုံရသုံးပါးတစုဘုရားကိုယုံကြည်ကိုးကွယ်ကြတာဖြစ်ပါတယ်ဒီနဲ့နဲလာတဲ့အကြောင်းအရာကိုအခိုင်အလုံတက်တည်ဖော်ပြမှာဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အခန်းငယ်1ကနေအခန်းငယ်9အထိကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ယေရှုခရစ်တော်နဲ့အတူ၃နှစ်၃မိုးအတူတွားအတူလာနေထိုင်ခဲ့တဲ့တပည့်တော်တစ်ပါးရဲ့မိစ္ဆာတွေကြောင့်သုံးပါးပေါင်းတစ်လုံးတစ်ဝါးဒီသုံးပါးတစုဘုရားဆိုတာပိုးပြီးတော့ခိုင်လုံခဲ့ရတဲ့အကြောင်းရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အခန်းငယ်1ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းဖော်ပြထားပါဗျာ
။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14ကိုအခုကျွန်တော်တို့ရောက်ရှိလာပါပြီ။ဒီကျမ်းအစမှဖော်ပြဖို့လိုတဲ့အချက်တစ်ခုကတော့သမာကျမ်းစာတော်မြတ်မှာအပိုင်းအခြားတွေမြောက်များစွာဟာတစ်ခါတည်းမှာတစ်ခုနဲ့တစ်ခုအဆက်အဆက်မထိမမိပြီးတဲ့ကဲ့သို့ရင်ထဲမှာကျွန်တော်တို့ခန်းစားရတတ်ပါတယ်။အဲ့ဒီထဲမှာအခုအခန်းကြီး14ဟာလေအခန်းကြီး73နဲ့အဆက်အဆက်ထိပ်ပြီးတော့ကောင်းကောင်းမမိသလိုခန်းစားနေရလိမ့်မယ်လို့ကျွန်တော်ယူဆမိပါတယ်။ဒါကကျွန်တော်တို့လူသားရဲ့အထင်လေ။ဒါပေမဲ့သေချာစဉ်းစားကြည့်လိုက်တဲ့အခါကျတော့အခန်းကြီး73ရဲ့ဏိဂုံးပိုင်းမှာတပည့်တော်ကြီးရှင်ပေတရုဟာခရစ်တော်ကို "तू မသိဘူး၊ तू နဲ့ဘာမှမဆိုင်ဘူး"လို့ညင်းလိမ့်မယ်။ညင်းတာတောင်မှတစ်ချိန်တည်းမကဘူး။၃ချိန်တိုင်တိုင်ညင်းမယ်ဆိုပြီးတော့ခရစ်တော်ကကြိုတင်ပြောပြီးတဲ့နောက်မှာအဲ့ဒီမှောင်ကွယ်နေသောအပြစ်ညရိတ်ကနေပြီးတော့ပေတရုကိုဖျားသခင်ရဲ့အရေးအောက်ကိုပြန်လဲဝင်ရောက်စေဖို့ဆက်လက်ဆုံးမခြင်းနဲ့ပြန်လဲဆက်ဆက်လိုက်တယ်လို့ကျွန်တော်ဒီနေရာမှာဆိုချင်ပါတယ်။ဒီအဆုံးမဟာအလွန်တရာမှတုန်လှုပ်ခြောက်ခြားပွဲခံစားချက်တွေကိုနှစ်သိမ့်မှုပေးစွန်းခဲ့တဲ့အဆုံးမများဖြစ်ခဲ့ပြီးတဲ့နောက်ဘယ်သောအခါမှငြိမ်းချမ်းခြင်းမရှိခဲ့တဲ့လူသမိုင်းအတိုင်းလိုက်ပါလာရင်းနဲ့ဒီကနေ့ဒီကာလအချိန်အထိတည်နေစေအဆုံးမတစ်ခုအဖြစ်လဲကျွန်တော်ကတော့အကျဉ်းမဲ့ယုံကြည်မိပါတယ်။အဲ့ဒီအတိုင်းပဲလေတခါတည်းမှာကျွန်တော်တို့တွေဟာကပောက်တိကပောက်ချာနဲ့စင်ကန်းတော်တို့တွေရှောက်ပြီးလုတက်ကြတယ်မဟုတ်ဘူးလားဒီအချိန်မျိုးမှာကယ်တင်ရှင်ဟာပြန်ပြီးတော့နှစ်သိမ့်မှုပေးစွန်းနေသူ့ရဲ့မေတ္တာတော်အရေးအောက်ကိုပြန်လဲသိမ့်သွင်းနေဆိုတာကိုကျွန်တော်တို့ခံစားရလိမ့်ရှိပါတယ်ကျေးဇူးတော်ဘလောက်ကြီးတယ်လေကျွန်တော်ကကိုဟိတ်နဲ့ဟန်နဲ့ဖျားသခင်မပါပဲနဲ့ငါမြင်းငါဆိုင်စကိုင်းရောက်ရောက်ဆိုပြီးတော့ခင်ရမြင်ရတွေလုတက်ကြတယ်လीလုတ်ကြတဲ့အချိန်တိုင်းမှာလေကယ်တင်ရှင်သခင်ခရစ်တော်မပါဝင်တဲ့အတွက်ကြောင့်ဘုရားသခင်ကိုအာမကိုတော့မှားတတ်ကြတယ်။အဲ့ဒီလိုမှားတဲ့အချိန်ကြီးအများကြီး။အဲ့ဒီအချိန်ဒီမှာအမှန်တကယ်သာငိုတဲ့ကဘုရားသခင်ကိုနောင်တနှလုံးသားနဲ့ယုံကြည်ခြင်းနဲ့စိတ်ကပ်ကိုးကွယ်ထားတဲ့တပည့်တော်လမ်းမလွဲနိုင်ဘူး။ကယ်တင်ရှင်ကပြန်ပြီးတော့သူ့ရဲ့မေတ္တာရိတ်ကိုသွေးဆောင်ခေါ်ယူတယ်၊ပြန်လဲလမ်းပြတယ်၊အားပေးတယ်ဆိုတာကိုကျွန်တော်တို့ခံစားရလိမ့်ရှိပါတယ်။ဒါကြောင့်မလို့တပည့်တော်တို့နှစ်သိမ့်စေဆိုတဲ့ခေါင်းစဉ်နဲ့ဒီကနေ့သင်ခန်းစာကိုစတင်ကြပါစို့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်1တပန်3ယေရှုကသင်တို့စိတ်နှလုံးပူပန်ခြင်းမရှိစေနှင့်ဖျားသခင်ကိုယုံကြည်ကြလော့ငါ့ကိုလည်းယုံကြည်ကြလော့မိတ်ဆွေများခင်ဗျာဒီကနေ့ဒီကဘာဟာနှစ်သိမ့်ခြင်းအလွန်တရာလိုအပ်နေတဲ့ဆာငတ်ခင်မွတ်နေတဲ့ကဘာကြီးပဲဖြစ်ပါတယ်အခုခရစ်တော်ကတော့ပြောတယ်ပြောတဲ့နေရာမှာလဲမန်ပါပါနဲ့ပြောခြင်းပဲအဖက်ဝင်စွာနဲ့ပြောခြင်းပဲဖျားသခင်ကိုယုံပြီးတော့ငါ့ကိုယုံနဲ့သူဟာဖျားသခင်အဖြစ်ကြည်ညာလိုက်တာနဲ့အတူတူပါပဲဒီတော့ယုံကြည်ရမယ်ဆိုတဲ့အင်္ဂလိပ်လို believe ဆိုတဲ့ဝေါ်ဟာရကိုကျွန်တော်တို့ဒီနေရာမှာတွေ့ရပြီ believe ဆိုတာဒီအတိုင်းတော့မရဘူး believe in ဆိုတဲ့ဝေါ်ဟာရနောက်ဆက်တွဲပါလာရတယ်ကျွန်တော်တို့မှာမော်တော်ကားတစ်စင်းရှိတယ်ဆိုပါတော့အဲ့ဒီကားအမှန်တကယ်လဲအသုံးတည့်တာမှန်တယ်ဒါပေမဲ့ဒီကားဟာကိုကိုအိမ်ပြန်ပို့ပေးမယ်ဆိုတာကိုကိုကယုံကြည်ယုံယုံကြည်နေလို့တော့မရဘူးကိုကိုတိုင်းကတကပောက်ကလေးကိုဖြွင့်ပြီးတော့ဝင်ပြီးတော့ထိုင်ဖို့လိုတယ်မဟုတ်ဘူးလားပြီးတော့ဒီဆက်ကိုကင်တွယ်မောင်းနှင်တက်ဖို့လည်းလိုပါသေးတယ်တနည်းအားဖြင့်တော့ကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ရမှာကျွန်တော်တို့ဗစက်ယုံယုံနေလို့တော့မရဘူးယုံကြည်ခြင်းနဲ့အတူပုံအပ်ခြင်းရှိမှသူ့ကိုလက်တွဲနိုင်ပါမှအတိတ်တွေရှိတယ်ဆိုတာကိုကျွန်တော်တို့နားလည်ပြီးကျွမ်းဖို့လိုပါတယ်အငယ်နှစ်ငါအဖအိမ်တော်၌နေစရာအခန်းအများရှိ သို့မဟုတ်ရင်မဟုတ်ကြောင်းကိုသင်တို့အားငါမပြောဘဲမနေသင်တို့နေစရာအရက်ကိုပြင်ဆင်ခြင်းငှာငါသွားရ၏ငါအဖအီအိမ်တော်တဲ့ငါအဖအိမ်တော်ဆိုတာကတော့တခြားမဟုတ်ဘူးသူပိုင်တဲ့ဟောဒီကျွန်တော်ကဘာငယ်အပါအဝင်စัจ java လာအနန္တကိုပြောပြလိုက်တာပါပဲအနန္တဆိုတဲ့တိုင်းတာမရတဲ့စัจ java လာကြီးတဲ့မှာမှကျွန်တော်ဟာနေစัจ java လာတဲ့ကဘာမြေထဲမှာနေရတယ်အဲ့ဒီကဘာငယ်ဟာစัจ java လာအနန္တနဲ့တိုင်းတာလိုက်မယ်ဆိုရင်နှမ်းစေးလောက်ပဲရှိပါတယ်ကျွန်တော်သိရသည်ကျွန်တော်နေစัจ java လာနဲ့နီးတယ်ဆိုတဲ့ Andromeda ဆိုတဲ့စัจ java လာဆိုတာဟာအလင်းနှစ်နှစ်သန်းဝေးသေးတယ်လို့ဆိုပါတယ်ဒီကဘာနေအလင်းနှစ်နှစ်သန်းပေါ့ပြီးတော့အဲ့ဒီစัจ java လာမှာခရီးကမဆုံးသေးဘူးဆက်ဆက်ပြီးတော့တခြားသောစัจ java လာတွေကလည်းရှိသေးတယ်ဆိုတာဘသူမှတွက်လို့မကုန်နိုင်ဘူးလို့ဆိုတော့တွက်ဆလို့မရနိုင်တဲ့အနန္တစัจ java လာကိုအနန္တတကူရှင်ကဖန်ဆင်းလို့သာတည်နေရတယ်ရှင်သန်နေရတယ်လှုပ်ရှားလဲပတ်နေရတယ်လို့ကျွန်တော်ကတော့အကျွင်းမဲ့ယုံကြည်ပါတယ်စဉ်းစားကြည့်လေအနန္တဘုရားသခင်ဆိုတဲ့ဝေါ်ဟာရကိုကျွန်တော်အခုမှသုံးသလားကဘာဥရုံကလေးကသုံးဆွဲတယ်လို့ဘုရားသခင်ကလည်းဒီအတိုင်းပဲကိုယ့်ကိုယ်ကိုသုံးတယ်အဲ့ဒီလုံးကဘုရားသခင်ကသုံးတာအသာထားလူသားဖြစ်တဲ့နှုတ်ကပတ်တော်မှာပါဝင်ရေးသားရတဲ့လူတွေစัจ java လာအနန္တဆိုတာကိုသိလို့လားမသိပါဘူးမသိဘဲနဲ့ဒီဘုရားသခင်ရဲ့ဘုံတကူတော်ကိုသူတို့ဟာသူတို့ယင်တဲ့အသိနဲ့အလိုအလျောက်ချီးမွမ်းမွက်ဆူခဲ့ကြတယ်ဆိုတာဟာရှင်းနေတယ်မဟုတ်ဘူးလားဒါဆိုရင်ဒီကနေ့ဖိတ်ပန်ခေရှာဖွေလေတွေ့ရှိလေဖြစ်တဲ့အခါသမယမှာဒီဘုရားသခင်ကိုပို့ပြီးတော့နားလည်နိုင်ရင်ဘလောက်ကောင်းမလဲလို့ကျွန်တော်မတွေးလိုက်ဘူးလားအခုတော့တမျိုးကြီးဖြစ်နေပြီတွေ့ရှိလေကိုယ်အစွန်းအစကိုကိုယ်အထင်ကြီးပြီးတော့ဘုရားသခင်ကိုတော်လှန်လေဖြစ်နေတယ်မဟုတ်ဘူးလားဘလောက်ဝန်းနေစရာကောင်းလဲအဲ့ဒီလောက်နှိုင်းရှင်ချက်အဖြစ်သင်းနှုတ်တဲ့မြေကဘာကလူသားစัจ java လာကိုပိုင်သအုပ်စိုးတဲ့သခင်ကိုတော်လှန်ရဲတဲ့အထိမိုက်တယ်ဒါဟာသင်သိရသောသမာတရားရဲ့အမြင်နဲ့ရဲရဲကြီးကျွန်တော်တို့ပြောနိုင်တဲ့အချက်အမှန်တော့တခြားစัจ java လာမှာလူရှိမရှိဆိုတာကိုကျွန်တော်တို့လူသားဘယ်သူမှအတိအကျမပြောနိုင်ပြပါဘူးဒါပေမဲ့သင်းနှုတ်တဲ့ကဘာကလေးမှာကတော့အဲ့လူဆိုတာရှိနေပြီလူတို့အတွက်ပြေဝစုံလင်းတဲ့ကဘာကလေးပဲဆိုတာကိုလေဘယ်သူမှညင်းနိုင်မှာမဟုတ်ပါဘူးဒီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဘာဟာဖြင့်စัจ java လာအခြားဂျိုတို့ကနေသက်ရှိတွေရှိမယ်ဆိုရင်တောင်မှနေပြီးကြည့်ရလောက်အောင်ဘုရားသခင်ချစ်တော်မူသောလူနဲ့လူအဖွဲ့အစည်းလို့ကျွန်တော်ကတော့ဒီနေရာမှာအမွန့်တင်နေပါတယ်အခိုင်အမာခံယူနေပါတယ်တနည်းအားဖြင့်အေယာမကောင်းကြီးမင်္ဂလာကိုခံစားရတဲ့လူဘုံလောကမဟုတ်ဘူးလားပိုပြီးအံ့ဩဖို့ကောင်းတာကအဲ့ဒီလိုစัจ java လာရဲ့နှမ်းစေကလေးကိုသမိုင်းနဲ့ချီးပြီးတော့ဘုရားသခင်ထိမ့်သိမ်းစောင့်ရှောက်ခဲ့ခြင်းပဲမေတ္တာကြီးမားခဲ့ခြင်းပဲဒီချစ်ချင်းမေတ္တာတရားဆိုတာဟာအခုကယ်တင်ရှင်သခင်ခရစ်တော်ရဲ့မြေပေါ်အထိဆင်းသက်ခြင်းနဲ့ရှင်းရှင်းကြီးကျွန်တော်တို့မြင်နေရပြီတက်တည်ပြလို့ရနေပြီအဲ့ဒီစัจ java လာအနန္တာဆိုတဲ့အင်ကြီးတဲ့မှာမင်းတို့အတွက်နေစရာအခန်းအများကြီးရှိတယ်တဲ့ဒီအခန်းတွေကိုပြင်ဆင်ဖို့ငါတာဝန်ယူထားတယ်ဒါတွေကိုငါသွားလုပ်အောင်မယ်ဆိုပြီးတော့ကယ်တင်ရှင်ဟာဂရိပေးနေပါတယ်ဘလောက်ခိုင်မာတဲ့ဂရိလဲအံ့ဩတုန်လှုပ်ဖွယ်ကောင်းတဲ့ဂရိလဲရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်3ငါသည်သွား၍သင်တို့နေစရာအရက်ကိုပြင်ဆင်ပြီးမှတဖန်လာပြန်၍ငါရှိရာအရက်၌သင်တို့ရှိစေခြင်းဟာသင်တို့ကိုငါထံသို့သိမ်းဆည်းသွားမည်။သူပြင်ဆင်ထားတဲ့အိမ်တော်မှာနေရာ ड़ी အများကြီးရှိတယ်။အဲ့ဒီအရက်ကိုငါကိုယ်တိုင်မင်းတို့ကိုသိမ်းဆည်းခေါ်ဆောင်သွားမယ်ဆိုတာကိုဒီကျမ်းဟာတမန်ကျမ်းစာမှာပထမဦးဆုံးအချိန်ဖော်ပြလိုက်ခြင်းပါပဲ။ကဘာဦးကာလအာဗြဟံတုန်းကဆိုရင်ကောင်းကြီးတွေအများကြီးပေးမယ်လူမျိုးတော်ကိုပွားများစေမယ်။မင်းအားဖြင့်ကဘာတဖွန်လုံးကောင်းကြီးကိုခန်းစားရမယ်ဆိုတာကိုသာပြောခဲ့တယ်။ထာဝရအသက်ဆိုတာဟာမြေကြီးပြင်နဲ့သာရှင်ပြီးတော့နားလဲစေခဲ့တဲ့အချက်လို့ကဘာဦးကြံကြတဲ့ကကျွန်တော်ဖွင့်ဆိုခဲ့ပါတယ်။အခုကျွန်တော်တို့နားလဲတော့နားလဲနိုင်ကိုမရသေးဘူးဆိုတဲ့အတိတ်ပဲပေါ့။အဲ့ဒီရှေးခေတ်ကအမြင်ကိုသင်ပေးတာကလည်းတခြားမဟုတ်ပါဘူး။ဖျားသခင်ကိုတော်တိုင်ပါပဲ။ဒုတိယမြောက်ဇာလံဒါမှမဟုတ်ရင်ဇာလံကျမ်းအခန်းကြီး1အခန်းကြီး6မှာကြည့်လိုက်မယ်ဆိုရင်ငါဤရှင်ဘရင်ကိုတန်ရှင်းသောစည်းအုံတောင်တော်ပေါ်မှာငါကိုယ်တိုင်ဘိတ်ဘိတ်ပေးပြီဟုမိန့်တော်မူမည်ဒီတော့ဒီမြေပြင်ပေါ်မှာပဲကောင်းကင်နိုင်ငံတော်ဆိုတာတည်မယ်ဆိုတာဟာလေသမာကျမ်းစာအရယုံကိုယုံကြည်ရမှာပဲဖြစ်ပါတယ်အဲ့ဒီလိုရှေးကာလကတည်းကယုံကြည်ခြင်းကိုအခုလိုထက်ကောင်းကင်သို့တည်ဆောင်ခြင်းနဲ့အစားထိုးခြင်းမှာတပည့်တော်တွေအဖို့အကုန်လုံးတုံလှုပ်ခြောက်ခြားသွားရလိမ့်မယ်လို့ကျွန်တော်ယူဆမိပါတယ်။သူတို့အဖို့အ အယူအဆရေးရာတော်လှန်ရေးကြီးတခုဒီနေရာမှာကယ်တင်ရှင်သခင်ခရစ်တော်ကချပေးလိုက်ပြီမဟုတ်ဘူးလား။ဘာပဲဖြစ်ဖြစ်ဒါဟာခရစ်တော်ကကြီးပြောတာမဟုတ်ပါဘူး။တမန်တော်ကြီးရှင်ပေါလုကလည်းသက်သာလောနိအသင်းတော်ကိုအခုလိုပဲတနေ့တော့အသင်းတော်ကိုခရစ်တော်ဟာသိမ်းဆီးမဲ့အကြောင်းနဲ့တကွာ။အဲ့ဒီအချိန်ကာလမှာတပိုးမှုတ်တန်ကြီးကြားရမယ်။ကောင်းငင်တမန်ကြွေးကြော်တန်ကြီးကိုကြားရမယ်။မြေပေါ်မှာကယ်တင်ရှင်ဆင်းသက်မှာကိုတွေ့ကိုတွေ့ရလိမ့်မယ်လို့ဖော်ပြထားပြန်ပါသေးတယ်။သက်သာလောနိဩဝါဒစာပထမဆုံးအခန်းကြီး၄မှာဒီအချက်တွေအများကြီးပါဝင်ပါတယ်ကျွန်တော်ထပ်ပြီးပြောပါမယ်တမန်တော်ကြီးရှင်ပေါလုရဲ့ဒုတိယအကြိမ်ကယ်တင်ရှင်သခင်ခရစ်တော်မြေပေါ်ဆင်းသက်ခြင်းအကြောင်းကိုသက်သာလောနိဩဝါဒစာပထမစာဆောင်အခန်းကြီး၄မှာအခိုင်အမာတွေ့ရပါလိမ့်ဦးမယ်အလေးအနက်ဖတ်ရှုဆင်ခြင်ကြည့်စေချင်ပါတယ်ပြီးတော့တခါဗျာဒိတ်ကျမ်းအခန်းကြီး၂၁ကိုသေသေးချာဖတ်တဲ့အချိန်ယေရုရှလင်မြို့တစ်ကြီးကိုကောင်းကင်ဘုံကနေချပေးမယ်။အဲ့ဒီအရက်မှာယုံကြည်သူတို့ခိုနာကြရလိမ့်မယ်ဆိုတာလေပါဝင်ပါသေးတယ်။ဒီတော့အခုလိုအချက်တွေဟာတွေးရောရှက်တင်နဲ့ရှုပ်ကုန်သလားလို့မေးရင်ဘယ်လိုဖြေမလဲ။နားမလည်နိုင်ဘူးလားလို့ဆိုရင်ကောကောင်းညင်ရမလား။မဟုတ်ပါဘူး။တမန်ကျမ်းစာဟာဝိညာဉ်အရှိန်တကိုးရှိတယ်။သူ့အနေနဲ့သူအတိတ်ပဲရှိနေကြတာကြီးပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်။အဓိကအချက်ဟာဘာလဲ။ခရစ်တော်ကိုယုံကြည်သူတို့အတွက်ကယ်တင်ရှင်ဆုကျေးဇူးဆိုတာဟာရှိနေတယ်။ဒါဟာရှင်းနေတဲ့အချက်ပါပဲ။ထာဝရအသက်လမ်းဟာတည်ရှိနေတယ်။ဒါဟာလည်းခိုင်ခိုင်မာမာကြီးတွေ့လာရတာပဲမဟုတ်ဘူးလား။ဒီကျေးဇူးတော်ကိုသမိုင်းရဲ့ဤကုန်းမှာယုံကြည်သူတိုင်းဟာခံကိုခံစားကြရမယ်။ဒီအချိန်ကာလကိုဘယ်သူမှနားမလည်နိုင်ဘူး။တိတိကျကျကြီးပြောနိုင်သလားဆိုတော့ကျွန်တော်လည်းမပြောနိုင်ဘူး။ဒါပေမဲ့အတိတ်ကာလသင်ပြရသောသမာကျန်အလုံးစုံတို့သည်သက်သေပါရကအထောက်အထားခိုင်လုံစွာနဲ့ပြေဝသွားခဲ့ပြီ။ကျွန်တော်မှီကောင်းမှမှီမဲ့အနာဂတ်တိအခုဗျာဒိတ်စကားကျွန်တော်ရဲ့အနာဂတ်မှာဖြစ်မှာကိုကျွန်တော်ဘယ်လုပ်ပြီးတော့ကြိုပြီးတော့သက်သေပြလို့ရမလဲ။ဒါပေမဲ့အလေးအနက်ယုံကြည်ဖို့လိုတယ်။ဒီအချိန်ကာလကိုကယ်တင်ရှင်သခင်ခရစ်တော်ကဘယ်လိုပြောခဲ့သလဲ။ဆုတောင်းရဲ့စောင့်နေကြလောတဲ့။ဒါဟာအရေးအကြီးဆုံးအချက်ပါ။အငယ်လေးငါသည်အဘယ်အရက်သို့သွားသည်ကို၎င်းလန်ခီးကို၎င်းတင်တို့သိကြ၏ဟုမိန့်တော်မူ၏ခရစ်တော်ဟာတပည့်တော်တွေကိုအကြီးအကျယ်ချီးမြှောက်ပြီးတော့တမင်ပြောလိုက်တဲ့စကားစုပဲသွေးကြွအောင်သိတိတင်လိုက်တာပဲလို့ကျွန်တော်တို့မြင်နိုင်ပါတယ်ယေရုရှလင်မြို့တော်ဟာအထက်ခမ်းမှညစာစားပွဲကြီးညတညအပေါ်မှာကယ်တင်ရှင်သခင်ခရစ်တော်ကိုကားတိုင်းတင်ဖို့အတွက်အပြည့်ဆိုတဲ့လောကအမှောင်တူကြီးဟာသွန်မိုးနေပြီကြက်သိမ်းမွေးရင်းထခြင်းစရာအမှောင်တူကြီးပဲပေါ့ဒါကြောင့်တပည့်တော်တွေကိုရုပ်ပိုင်းဘဝကနေပြီးတော့ဝိညာဏသတ္တိတွေတူးချင်းဝင်လာဖို့အတွက်ခရစ်တော်ဟာကြိုးပမ်းပေးနေတယ်။မြေပြင်အဆင့်ကနေကောင်းငင်ဘုံကိုမျှော်ကြည့်နိုင်စွမ်းရှိအောင်ဆွဲခေါ်ပေးနေပါတယ်။အားဖြည့်တင်ပေးနေပါတယ်။သိတိတင်ပေးနေပါတယ်။ဒါကြောင့်ငါဘယ်သွားမှာလဲဆိုတာမင်းတို့သိပြီးသားပါဆိုတဲ့စကားနဲ့ခရစ်တော်ဆုံးမဩဝါဒပြုခြင်းအားပေးခြင်းဖြစ်ပါတယ်။အငယ်ငါသောမကလည်းတခင်ကိုတော်သည်အဘယ်အရက်သို့သွားတော်မူသည်ကိုအကျွန်ုပ်တို့သည်မသိသည်ဖြစ်၍လမ်းခရီးကိုအဘယ်သို့သိနိုင်ပါမည်နည်းဟုရှောက်ဖြင့်။သောမားဆိုတဲ့တပည့်တော်အမြဲတမ်းသံသယကလေးနဲ့မိကွန်ထုတ်လို့ရှိတယ်။ပေတရုလိုထင်ရမြင်ရဆွတ်လောက်တာတော့မဟုတ်ဘူး။အမြဲတမ်းလိုလိုအတွေးခေါင်တတ်တာကသူ့ရဲ့အကျင့်။ဘာပဲဖြစ်ဖြစ်ကျွန်တော်ဒီနေရာမှာသူ့ကိုအကျွင့်မဲ့ထောက်ခံပါတယ်။သူ့ရဲ့ကျေးဇူးကြောင့်အလွန်ကောင်းမွန်တဲ့သမိုင်းဝင်အဖြေတစ်ခုကယ်တင်ရှင်သခင်ခရစ်တော်ရဲ့နှုတ်တော်ကထုတ်ဖော်လာပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်6ယေရှုကငါသည်လမ်းခရီးဖြစ်၏၊တမန်တော်လည်းဖြစ်၏၊အသက်လည်းဖြစ်၏၊ငါကိုအမိမပြုနှင့်အဘယ်သူမျှခမည်းတော်ထံသို့မရောက်ရ။သေသေးချာချာစဉ်းစားရပါမယ်။သူဟာလမ်းကိုပြနေတာကြီးမဟုတ်ပါဘူး။သူကိုယ်တိုင်ဟာလမ်းခရီးဖြစ်တယ်။ဘယ်အသင်းတော်ဘယ်အခမ်းအနားကမှဖျားသခင်ကိုမပို့နိုင်ဘူး။ပို့ဆောင်နိုင်တာဟာကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်းလာခြင်းဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ခမညာအဲ့ဒီလိုပို့ဆောင်နိုင်တော်မူသောကယ်တင်ရှင်သခင်ခရစ်တော်ရဲ့ကြီးစုတရားရဲ့အရေးမှာရှင်သန်ရသောကျွန်တော်တို့ဘဝကိုကျွန်တော်တို့ဟာပေလျက်ကံမထားကြပါနဲ့အစဉ်သဖြင့်သခင်နှင့်လက်တွဲမဖြုတ်ကြပါနဲ့လို့ဒီနေရာမှာအားပေးလိုက်ပါရစေပြီးတော့သူဟာသစ္စာတရားအင်္ဂလိပ်က He is the truth လို့သုံးထားပါတယ်ဒီမှာကတော့တမာတရားလေးဖြစ်တယ်လို့ဖော်ပြတယ်။ဒါကြောင့်လဲကျွန်တော်တခါကရှင်းခဲ့ပြီးတဲ့အတိုင်းသစ္စာတရားမှန်လို့ကိုဒီတရားဟာပေါ့ပြက်ပြက်မဟုတ်ဘူး။သ သီးထန်နေကျင်းမြောင်းတယ်လို့ဆိုခြင်းရယ်လဲဆိုနိုင်နေထာဝရအသက်ကိုသွားနေတဲ့သစ္စာဗျာမဟာပန်းတိုင်လန်းဆိုမှာပဲကြစ်လျက်သိပ်သီးရမှာပေါ့ဘယ်လိုလှုပ်ပြီးတော့ပေါက်ပြက်ပြက်နေနှလန်းသွားလန်းမျိုးဖြစ်နိုင်မလဲအယူအဆကျင်းမြောင်းတယ်လို့တချို့ကပြောတယ်ကျင်းမြောင်းပါစီမဟာပန်းတိုင်လန်းဖြစ်တယ်မဟုတ်ဘူးလားထာဝရအသက်ဆိုတဲ့ပန်းတုံးတိုင်တရှိတယ်မဟုတ်ဘူးလားဒီလိုလန်းမျိုးဟာကျင်းမြောင်းရလိမ့်မယ်ရှောက်ဖို့ရန်လဲငပြောသည့်အခွန်နှွာစားသလောက်ကတော့မလွယ်ကူနိုင်ဘူးဒါဟာဘာမှမဆန်းဘူးတနည်းပြောရရင်သူ့ရဲ့မြစ်တာတော်ဟာကျေပြန့်နေသစ္စာလန်းကလွယ်ပြီးတော့တခြားဘာနဲ့မှအစားထိုးလို့မရဘူးရယူရမယ့်တရဖူကအသက်တရဖူသူ့ကိုယုံပြီးတော့ပုံမယ်ဆိုလို့ရှိရင်ပုံအပ်မယ်ဆိုရင်ရကိုရမယ်ဆုကျေးဇူးသူ့နောက်တော်ကိုလိုက်ဖို့သူဖိတ်ခေါ်တယ်ကျွန်တော်အတွက်ပြင်ဆင်ပေးမယ်လို့ဂရီပေးထားတယ်သူ့စကားကိုကျွန်တော်နားထောင်မယ်ဆိုရင်လိုက်နာဆောင်ရွက်ရမှာပဲမဟုတ်ဘူးလားဒါဘု து အကျိုးအတွက်လေသူ့ရဲ့အကျိုးလားမဟုတ်ပါဘူးကျွန်တော်လူသားအားလုံးအတွက်သူပြုတော်မူသောကျေးဇူးနဲ့ဂိယူနာတော်သူချပေးသနာတော်မူသောအကျိုးကျေးဇူးပဲမဟုတ်ဘူးလားအခုလိုရှင်းလင်းပြတ်သားတဲ့အဖြစ်အတွက်မိဂုံပြုလိုက်သူရှင်သောမကိုကျွန်တော်ဒီနေရာကနေလေးစားစွာဂုံပြုလိုက်ပါတယ်နောက်ထပ်တဘိုတက်ပြီးတော့မိဂုံတစ်ခါထုတ်လာသူကတော့ဖိလိုက်ပူပါတယ်ငါခုနှစ်နဲ့ရှစ်ကိုနားဆွင့်ထောင်ကြည့်ကြပါ။သင်တို့သည်ငါကိုသိရင်ငါခမည်းတော်ကိုမသိဘဲမနေရကြ။ယခုမှစ၍ခမည်းတော်ကိုသိမြင်ကြ၏ဟုမိန့်တော်မူ၏။ဖိလိပ်ပုကလည်းသခင်ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါ။ထို့သောပြတော်မူသည်အကျွန်ုပ်တို့အလိုပြည့်စုံပါမည်ဟုလျှောက်ရင်းဖိလိပ်ပုကတော့လူတစ်မျိုးခတ်အေးစစ်စစ်တော့နေရတဲ့ဒါပေမဲ့အုံဘုံဆန်တယ်လို့ကျွန်တော်ထင်တယ်။တနည်းအားဖြင့်ပေတိယုတို့လိုပြာနောက်နောက်တော်သူကမလုတ်တတ်ဘူးပေါ့။မေးရမြန်းတာလဲသိတော့မလုတ်တတ်ပါဘူး။ဘာပဲဖြစ်ဖြစ်သူဟာခရစ်တော်အတွက်စီယုံရေသမားကောင်းတယောက်လို့တော့ကျွန်တော်တို့အပြည့်အဝမြင်နိုင်ပါတယ်။သင်သိရသောသမာကျမ်းရဲ့ဂန္ဓာတွေမှာသူဟာအလွန်ကောင်းမွန်တဲ့စီယုံရေသမားလို့ကျွန်တော်တွက်ဆပါတယ်။ဥပမာအားဖြင့်နာသနီလာဆိုတဲ့တပည့်တော်ကိုသူခေါ်လာခဲ့တာပါ။ပြီးတော့ Greek လူမျိုးတွေကိုလည်းသူပဲဥဆောင်ပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့ရှေ့တော်မှောက်ကိုခေါ်ဆောင်လာခဲ့ပါသေးတယ်။သူဟာ Greek စာတွေကိုကောင်းကောင်းတတ်ကျွမ်းတဲ့လူမျိုးလို့ Greek လူမျိုးတယောက်ဖြစ်မယ်လို့လေတချို့ကတော့မှန်းဆကြတာရှိပါတယ်။ Philip ဆိုတာဟာ Philip ပေါ့။နာမည်က Greek နာမည်ဆိုတော့အဲ့လိုယူဆခြင်းရင်လေယူဆခြင်းစရာဖြစ်ပါတယ်။ဒါပေမဲ့ Jew လူမျိုးကနေဒီ Philip ဆိုတဲ့နာမည်ယူတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။အရေးအကြီးဆုံးကတော့အဲ့ဒီလူမျိုးရေးကိစ္စမဟုတ်ပါဘူး။သူ့ရဲ့နှလုံးသားကပေါ်ထွက်လာတဲ့ဆန္ဒသာဖြင့်အရေးအကြီးဆုံးဖြစ်ပါတယ်။သခင်အကျွန်ုပ်ခမည်းတော်ကိုဖူးတွေ့ပြရစီဆိုရယ်ဆန္ဒမွန်ပါပဲမိဆွေတို့ကျွန်တော်ရဲ့ဘဝအသက်တာမှာဆန္ဒတွေအမျိုးမျိုးရှိကြမှာပါမိသားစုအတွက်ဆန္ဒတွေရှိမယ်ဆွေမျိုးတွေအတွက်ရှိမယ်တိုင်းပြည်အတွက်လည်းရှိမယ်ကို့အတွက်လည်းရှိမယ်စသဖြင့်ပေါ့ဘက်စုံတက်စုံပေါ့လူသားမှာဆန္ဒတွေအမျိုးမျိုးရှိကြကြတယ်လीဒါပေမဲ့ဖျားသခင်ကိုတွေ့မြင်ခြင်းတဲ့ဆန္ဒဆိုတာကတော့အမြင့်မြတ်ဆုံးပဲဖြစ်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၄အငယ်ကိုယေရှုကဖိလိပ္ပုဤမြကာလပတ်လုံးငါသည်သင်တို့နှင့်အတူရှိပြီးမှသင်သည်ငါကိုမသိသေးသလားငါကိုမြင်သောသူသည်ခမည်းတော်ကိုမြင်၏တို့ဖြစ်လျင်ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါဟုသင်သည်အဘယ်သို့ဆိုရသနည်းတကယ်တော့ဖိလိပ္ပုဟာဖျားသခင်ရဲ့ဘုံတကိုးတော်ကိုထိတွေ့ခဲ့ရတဲ့ရှေးဖန်ရှင်သူအာဗြဟံမအစမောရှေအီလီယားတို့အကြောင်းတွေကိုသိထားလေတော့အားကြတဲ့စိတ်နဲ့အဲ့ဒီလိုဖျားသခင်ကိုဖူးတွေ့ခြင်းနဲ့ဆိုတဲ့ဆန္ဒပေါ်ထွက်ခြင်းပါပဲ။ဒါပေမဲ့သေချာစဉ်းစားလိုက်ရင်ဖျားသခင်ကိုတွေ့ရတယ်ဆိုတာဟာအကောင်အထည်နဲ့တော့ဘယ်လူသားမှလောကမှာမတွေ့ရဘူးပါဘူး။တွေ့တယ်ဆိုတဲ့လူဟာလေသေရမှာမုတ်ချသေကြပါပဲ။ဖျားသခင်ရဲ့ဝိညာဉ်တော်ဟာရှေးသင်ရှင်သူလူသားတို့ကိုတိုက်ရိုက်ဆက်သွယ်တယ်ဆိုတာဟာဘုံတကောအရှင်အယောင်အဝါနဲ့သာဖြစ်ပါတယ်။ဒါကိုဖိလိပ္ပုကဒီနေရာမှာလာပြီးတော့အားကြပြီးတော့တောင်းဆိုတာပါပဲ။ဖျားသခင်ကိုဖူးတွေ့ကြပါလေတဲ့။နောက်အရေးကြီးတဲ့အချက်တစ်ခုကတော့တမိုင်းတစ်လျှောက်မှာဖျားသခင်ကိုတွေ့ဆုံရတယ်ဆိုတာဒီဟာခရစ်တော်ကိုဖူးတွေ့ခွင့်ကြုံခဲ့ရတဲ့လူတွေအဖို့ဒီအတိတ်ကာလလူများတဲ့အဆပေါင်းများစွာပို့ပြီးတော့ကြီးမားတဲ့အခွင့်အရေးလို့ကျွန်တော်ဆိုရမှာပါ။ဘာဖြစ်လဲဆိုတော့ခရစ်တော်ဆိုတာဟာဖျားသခင်ရဲ့ရုပ်ဝါမဟုတ်ဘူးလား။လူစားပြီးကိုခံယူထားတယ်ဖျားသခင်ရဲ့ယင်နှစ်ကပောက်ဖွားသောလူသားမဟုတ်ဘူးလားဟေဒီယေဩဝါဒစာအခန်းကြီး1အငယ်3မှာဆိုရင်သားတော်သည်ဖျားသခင်ဤဘုန်းတော်ရောင်ချီနှင့်ဇာတိအဖြစ်တော်ဤပုံတရံဖြစ်၏ဆိုပြီးဖော်ပြထားပါတယ် ဒီတဲ့ရှင်းလင်းနဲ့ဖွင့်ဆိုချက်ကတော့တခြားဘယ်နေရာမှမတွေ့ရမယ်မဖြစ်ပါဘူး။သားတော်သည်ဖျားသခင်ဤဘုံတော်ရောင်ချီနှင့်ဇာတိအဖြစ်တော်ဤပုံတရံဖြစ်၏။အခုလဲခရစ်တော်ကစောစောတုန်းကကျွန်တော်တို့ဖတ်ခဲ့တဲ့ကျမ်းမှာကိုတော်တိုင်ဖော်ပြခဲ့ပြီးပြီ။ငါကိုမြင်သောသူသည်ခမည်းတော်ကိုမြင်၏။တို့ဖြစ်ရင်ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါဟုသင်သည်အဘယ်သို့ဆိုရသနည်းဘလောက်ကောင်းတယ်လေအခုခရစ်တော်ကငါကိုမြင်တဲ့လူဟာခမည်းတော်ကိုမြင်နိုင်တဲ့အတူတူပဲလို့ဆိုလိုက်တာဟာအမှတ်တမဲ့စဉ်းစားလိုက်ရင်ခရစ်တော်ရဲ့လူရဲ့ရုပ်ဝါဟာဖျားသခင်ရဲ့ရုပ်တရံပဲလို့ထင်စရာဖြစ်နေပေမယ့်အဲ့ဒီရုပ်ပိုင်းကိုပုံတူထုတ်လုပ်ပြီးတော့ဖျားလုပ်ကိုးကွယ်ရမယ်ဆိုတာမဟုတ်ဘူးနော်ကယ်တင်ရှင်ခရစ်တော်ဟာဖျားသခင်ရဲ့တန်ရှင်သောဝိညာဉ်တော်ကိုယူထားပြီးတော့တကောအစွန်းတက်တည်နေတကွဖျားသခင်မြစ်တာကိုပါယူဆောင်ထားတယ်ဆိုတဲ့အချက်ကိုသာပို့ပြီးတော့ဝိညာဉ်ရေးသဘောအရာအတိတ်ပဲဖွင့်ဆိုရမှာဖြစ်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး4အငယ်24မှာထင်းထင်းကြီးဖော်ပြခဲ့တဲ့အချက်ကိုပြန်လည်စဉ်းစားနိုင်ပါတယ်ဖျားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဖျားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်၎င်းသစ္စာနှင့်၎င်းကိုးကွယ်ရမည်ဆိုပြီးတော့ယေရှုခရစ်ကိုတော်တိုင်မိမ့်မွက်ဆိုခဲ့တဲ့စကားရှိပါတယ်။ဒီအချက်ဟာအလွန်အတိတ်ပဲလေးနဲ့တယ်လို့ကျွန်တော်ဒီနေရာမှာဆိုချင်ပါတယ်။ကျွန်တော်ဖျားသခင်ကိုဘယ်မှာသွားပြီးကိုးကွယ်ရမလဲ။ဓမ္မဟောင်းကျမ်းကအတိုင်းတဲတော်မှာသွားပြီးကိုးကွယ်ရမလား။ဓမ္မမုံရင်လေယေရုရှလင်ဗိမာန်တော်ကြီးကိုသွားပြီးကိုးကွယ်ရမလား။မဟုတ်ပါဘူး။ကျွန်တော်ဟာကယ်တင်ရှင်သခင်ခရစ်တော်ကိုမိမိတို့ရှိနေတဲ့နေရာတိုင်းမှာကိုးကွယ်နိုင်ပါတယ်။ပါပြည့်လဲဆိုတော့ဖျားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဖျားသခင်ကိုကိုးကွယ်တော်သူတို့သည်လည်းနံဝိညာဉ်နှင့်၎င်းသစ္စာနှင့်၎င်းကိုးကွယ်ရမည်လို့ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ဖော်ပြထားခဲ့လို့ပဲဖြစ်ပါတယ်ဒါကြောင့်မလို့ဒီနေရာမှာကယ်တင်ရှင်ကိုကိုးကွယ်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ကကြဗျာလေးတစ်ပုဒ်ကိုရွတ်ဆိုပြခြင်းပါတယ်အဲ့ဒီကြဗျာလေးကတော့ကယ်တင်ရှင်လက်ခံလိမ့်မည်ဆိုတဲ့ကြဗျာပဲဖြစ်ပါတယ်စိတ်ဓာတ်တန်ရှင်ယုံကြည်ခြင်းနဲ့ကင်းမဲ့မာနခွာချ၍လောကလူပုံနေရဆုံးမှာထုံကြီးလေးမြတ်စင်စည်းကပ်လျင်မပြတ်သခင်ကိုတော်ရှင်သည်အစဉ်လက်ခံလိမ့်မည်သာအဲ့ဒီလိုဖော်ပြထားတဲ့ကြပြားလေးပဲဖြစ်ပါတယ်အဲ့ဒီလိုပါပဲရှင်ယောဟန်ခရစ်ဝင်ရဲ့ပထမကျမ်းအငယ်18မှာတုန်းကလေအခုလိုဆိုခဲ့တာကိုအမှတ်ရကြအောင်မယ်လို့ထင်ပါတယ်ဖျားသခင်ကိုအဘယ်သူမျှမမြင်စဖူးတော်လဲခမည်းတော်ဤရင်ခွင်၌ရှိသောတပါးတီသောသားတော်သည်ဖျားသခင်ကိုထင်ရှားစေတော်မူပြီဆိုတဲ့အချက်ပဲဖြစ်ပါတယ်ခင်ဗျာဒီအချက်ဟာအမှန်တရားရဲ့အစီအနှစ်ကိုထင်ဟပေါ်လွင်စေတဲ့ကြမိုင်းပဲလို့ကျွန်တော်ဒီနေရာမှာဖွင့်ဆိုခြင်းပါတယ်လောကလူသမိုင်းဟာခရစ်တော်မှတဆင့်ဖျားသခင်ကိုမြင်ရခြင်းတဲ့ပို့ပြီးတော့ဖျားသခင်ကိုဘယ်တော့မှပို့ပြီးတော့မြင်နိုင်ခဲ့မှာမဟုတ်ပါဘူးလို့ကျွန်တော်ဒီနေရာမှာဆိုခြင်းပါတယ်ကယ်တင်ရှင်သခင်ခရစ်တော်အားဖြင့်သာအသက်ရှင်တော်မူသောအနန္တတကုရှင်ဖျားသခင်ကိုအကောင်းဆုံးမြင်တွေ့ခဲ့ရခြင်းဖြစ်ပါတယ်။ဒီအခွင့်အရေးကိုရရှိခဲ့တယ်။ကယ်တင်ရှင်သခင်ခရစ်တော်နဲ့ခေတ်ပြိုင်လူသားတွေကျေးဇူးတရားဟာလေလူသားတွေခံစားခဲ့ရတဲ့ကျေးဇူးဟာလေအလွန်ကြီးမားတယ်လို့ကျွန်တော်ကတော့မြင်မိပါတယ်။ကယ်တင်ရှင်သခင်ခရစ်တော်အားဖြင့်သာအနန္တတကုရှင်ဘုရားသခင်ကိုမြင်နိုင်တယ်။မြင်ရမယ်ဆိုတဲ့အချက်ကိုလေကပ္ပဦးကျမ်းမှစတဲ့နှုတ်ကပ္ပသမာကျမ်းစာတော်မြတ်များဟာအစင်တစိုက်မိမောင်ထိုးပြသွားခဲ့ပြီဖြစ်တယ်လို့လည်းကျွန်တော်ဒီနေရာမှာထပ်စစ်တင်ပြခြင်းပါတယ်အခုဆိုရင်ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူသားတိအချိန်ကာလခရစ်ဝင်ကျမ်းတွေကိုကျွန်တော်တို့အလေးအနက်လေ့လာနေကြရပါပြီကယ်တင်ရှင်ရဲ့ပြော၍မကုန်ယုံ၍မဝနှက်ဆိုင်လွန်းလှသည့်ဘဝဖြစ်စဉ်စုံစုံလင်ကိုကျင်လည်ကနနားဆင်ကြရပြီလို့လည်းကျွန်တော်တို့ဆိုနိုင်ပါလိမ့်မယ်ဒီသခင်ဟာတနေ့တရက်ရဲ့သခင်မဟုတ်ပါဘူးတသက်ရဲ့သခင်လို့လည်းမဆိုတာပါဘူးယခုဘဝနဲ့နောင်ကပ်ကာလရဲ့သခင်ထာဝရသခင်ဖြစ်တယ်ဆိုတာကိုကျွန်တော်ဟာနှလုံးသားကနေအခိုင်အမာသဘောပေါက်ကြဖို့အထူးပဲလိုအပ်ပါတယ်ဖိလိပ္ပုကတော့မေးတယ်ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါတဲ့ကျွန်တော်ဒီလိုပြင်းပြတဲ့ဆန္ဒမွန်နဲ့အနန္တတကုရှင်ဘုရားသခင်ကိုဖူးတွေ့ခြင်းကြပါရဲ့လားအဲ့ဒီလိုသာဆန္ဒမွန်များနဲ့တောင့်တစိတ်သာအမှန်ရှိမယ်ဆိုရင်တော့ခရစ်တော်ဟာကျွန်တော်တို့ကိုလည်းအခုလိုပဲအပြည့်ပေးပါလိမ့်မယ်။ဤမြကာလပတ်လုံးငါသည်သင်တို့နှင့်အတူရှိပြီးမှသင်သည်ငါကိုမသိသေးသလား။ငါကိုမြင်သောသူသည်ခမည်းတော်ကိုမြင်၏။ဟုတ်ပါတယ်။သမိုင်းဝင်ဖြစ်တဲ့ဒီအပြည့်ကိုပေးမှဖြစ်တဲ့အကြောင်းတင်ပြလိုက်ပါရစေ။ဒီအပြည့်ဟာဆိုရင် လူသတ္တဝါတိုင်းမလွဲမသွေဖြတ်သန်းရမယ်ဖေခြင်းရဲ့အခြားမဲ့မှာတည်နေတဲ့လောကုတ္တရာရည်မှန်းချက်အဖို့အကောင်းဆုံးအဖြေဖြစ်တဲ့အကြောင်းတင်ပြလိုပါတယ်ဒီအဖြေကိုဘယ်အဘိဓမ္မာဟာနှီးအောင်ပေးနိုင်ပါသလဲဒီအဖြေမှာပါရှိတဲ့ဝိညာဉ်အနှစ်သာရကိုခရစ်တော်မှတပါဘသူဟာနှီးအောင်ဖြည့်ဆည်းနိုင်တယ်လဲဆိုတာကိုကျွန်တော်စဉ်းစားရမယ်အချိန်ဟာဒီကနေ့ဒီအချိန်ဒီနာရီသာဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုပါတယ်ခင်ဗျာ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တရတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး14အခန်းငယ်30ကနေအခန်းငယ်31အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်